ထိုင်းချီကန်ဥပဒေမှာပါရှိတဲ့ကျင့်ဝတ်ပိုင်းဆိုင်ရာပြဋ္ဌာန်းချက်ကိုထိုင်းဝန်ကြီးချုပ်ပရယုတ်ချန်လိုချာကချိုးဖောက်တယ်ဆိုတဲ့ဆွေးကြဲနဲ့ပတ်သက်ပြီးထိုင်းဝန်ကြီးချုပ်မှာအပြစ်မရှိဘူးလို့ထိုင်းနိုင်ငံအမြင့်ဆုံးတရားရုံးကဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။အခြေခံဥပဒေခုံရုံးရဲ့အခုဆုံးဖြတ်ချက်ကြောင့်မစ္စတာပရယုတ်အနေနဲ့ဝန်ကြီးချုပ်အဖြစ်ဆက်ပြီးတော့လှုပ်သွားနိုင်တော့မှာပါ။သူကစစ်တပ်ပိုင်းအိမ်တော်မှာဆက်ပြီးတော့နေထိုင်ခဲ့တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပါကျင့်ဝတ်ပိုင်းဆိုင်ရာအချက်တစ်ခုကိုချိုးဖောက်တယ်ဆိုပြီးပါလီမန်တွင်အကြီးဆုံးအတိုက်ခံဖြူထိုင်းပါတီကဆွဆွဲခဲ့တာပါထိုင်းဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရဝန်ကြီးတွေအနေနဲ့နိုင်ငံတော်အဖွဲ့အစည်းတစ်ခုခုဒါမှမဟုတ်ပုဂ္ဂလိကပိုင်စီးပွားရေးလုပ်ငန်းတစ်ခုခုကနေအထူးအခွင့်အရေးရယူတာမျိုးကိုလှုပ်ခွင့်မရှိပါဘူးတကယ်လို့ဒီလိုအခွင့်အရေးရယူကြောင်းထင်ရှားရင်ယာရုကထုတ်ပေးခံရမှာဖြစ်ပါတယ်ကျောင်းသားတွေခေါင်းဆောင်တဲ့ဒီမိုကရေစီလှုပ်ရှားမှုတွေနဲ့ဆန္ဒပြပွဲတွေကိုဝန်ကြီးချုပ်ပရယုတ်ရင်ဆိုင်နေရချိန်မှာအခုလိုသူ့မှာအပြစ်မရှိကြောင်းတရားရုံးကအမိန့်ချမှတ်လိုက်တာပါပြီးခဲ့တဲ့ February လတုန်းကပရယုတ်နဲ့အစိုးရအဖွဲ့ဝန်ကြီးတွေကပါလီမန်မှာစင်စာဖြတ်တောက်မှုကိစ္စနဲ့ပတ်သက်လို့မေးမြန်းခံရခြင်းအတိုက်ခံဖြူထိုင်းပါတီခေါင်းဆောင်ကစစ်တပ်ပိုင်အိမ်တော်မှာဝန်ကြီးချုပ်နေထိုင်နေတာတရားဝင်မဝင်ဆိုတဲ့မေးခွန်းကိုမေးခဲ့ဘူးပါတယ်ဝင်ကြီးချုပ် private ကဝင်ကြီးချုပ်အိမ်တော်ကိုပြင်ဆင်မွမ်းမံနေတဲ့အတွက်စစ်တပ်အိမ်တော်မှာနေထိုင်နေတာဖြစ်တယ်လို့ပြောခဲ့ပါတယ်။ထိုင်းစစ်တပ်ကလည်းဒီအိမ်တော်ကအထူးဧည့်သည်တွေအတွက်ထားတဲ့အိမ်တော်ဖြစ်တယ်ဆိုပြီးဝင်ကြီးချုပ် private ဘက်ကနေကာကွယ်ပြောဆိုခဲ့ပါတယ်ရှင်။